Voice of America in Burmese.
မင်္ဂလာပါရှင်။ Washington မြို့တော် VOA American အစံကနေ2020ပြည်မေလ18ရက်တင်းနှင်းလာတဲ့နည်းနည်းခင်အစီအစဉ်တွေကိုစတင်ထုတ်လွှင့်နေပါပြီ။အခုအရင်ဆုံးသတင်းတွေကိုနားဆင်ရမှာပါ။ကျွန်မအင်ဂျင်နိုင်ပါရှင်။သမ္မတဟောင်းဘရက်အိုဘားမားကိုအရေးချင်းမရှိတဲ့သမ္မတအဖြစ်သူ့အနေနဲ့သတ်မှတ်ကြောင်းတနင်္ဂနွေနေ့က Maryland ပြည်နယ်သမ္မတအတန်းဖြေစခန်းဖြစ်တဲ့ Camp David ကနေပြန်လာတဲ့သမ္မတ Donald Trump ကသတင်းတောက်တွေကိုအခုလိုတုံ့ပြန်ပြောကြခဲ့ပါတယ
် Look, he was an incompetent president. That's all I can say. Grossly incompetent. Thank you.
သူဟာအရေးအချင်းမရှိတဲ့သမ္မတတရားလို့ပဲကျွန်တော်ပြောနိုင်ပါတယ်။ဆွဲဆောင်ရည်ရောဗဟုသုတပါမရှိသူဖြစ်တယ်လို့သမ္မတ Trump ကပြောသွားတာပါ။ American ပြည်ထောင်စုမှာ COVID-19 ကပ်ရောဂါကာကွယ်ထိန်းချုပ်ရေးသမ္မတ Donald Trump အစိုးရကင်တွယ်ဆောင်ရွက်ပုံမှာခေါင်းဆောင်မှုပိုင်းအရေးအချင်းကိမဲ့ကြောင်းသမ္မတဟောင်း Obama ကစနေနေ့ကပြောကြခဲ့တာပါ။ဒီလိုဝေဖန်ချက်အပေါ်မှာသမ္မတထရန့်ကပြန်ပြီးတုံ့ပြန်ပုတ်ခတ်ပြောဆိုခဲ့တာဖြစ်ပါတယ်။စနေနေ့ကအမေရိကန်ပြည်ထောင်စုမှာရှိတဲ့လူမဲတွေအများစုတက်တဲ့တက္ကသိုလ်တွေရဲ့ဘွယ်နှင်းသဘင်အခမ်းအနားမှာအင်တာနက်ကနေမိန့်ခွန်းပြောကြားခဲ့စဉ်သမ္မတဟောင်းအိုဘားမားကအမေရိကန်မှာကပ်ရောဂါနဲ့ပတ်သက်လို့တာဝန်ရှိသူတွေဘက်ကဟန်ဆောင်ပန်ဆောင်လောက်တောင်ခေါင်းဆောင်မှုကိုမပြနိုင်ခဲ့ဘူးလို့ပြောကြားခဲ့ပါတယ်။လက်ရှိအမေရိကန်အစိုးရရဲ့ကပ်ရောဂါကင်တွယ်ပုံညံ့ဖြစ်မှုတွေရှိနေတဲ့ဆိုတဲ့ဝေဖန်ချက်တွေကိုသမ္မတထရန့်နဲ့သူ့အစိုးရအဖွဲ့ဝင်တွေကပြင်းပြင်းထန်ထန်ကာကွယ်ပြောဆိုနေတာပါ။ကျန်းမာရေးနဲ့လူသားအရေးအမြင့်စောင့်ရှောက်မှုဌာနဝန်ကြီး Alex Azar ကသူတို့အစိုးရရဲ့စီမံဆောင်ရွက်မှုကြောင့်သာကပ်ရောဂါအခြေအနေဟာဒီထက်ဆိုးမသွားတာဖြစ်တယ်လို့ CNN သတင်းဌာနကိုတုံ့ပြန်ပြောကြားခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကျဆင်းလာတဲ့နိုင်ငံတချို့မှာဖြေလျှော့မှုတွေတဖြည်းဖြည်းချင်းလှုပ်ဆောင်လာနေပေမဲ့ကမ္ဘာနဲ့အဝန်းကူးစက်မှုနှုန်းကတော့ကျဆင်းမသွားသေးပဲအခုဆိုရင်ကမ္ဘာတစ်ဝန်းကူးစက်ခံရသူ 4.8 တန်းနီးပါးရှိနေပြီးသေဆုံးသူ3,100ကျော်ရှိပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကတော့အခုချိန်မှာအရေးတကြီးကင်တွယ်ဖြေရှင်းရမယ့်ကိစ္စတွေမလှုပ်ဆောင်နိုင်ဘူးဆိုရင်ဒီဗိုင်းရပ်စ်ဟာကမ္ဘာတဝန်းလူသန်း250လောက်ထိကူးစက်ခံရနိုင်ပြီးအာဖရိကတိုက်မှာလူ3,000ခွဲလောက်သေဆုံးနိုင်တယ်လို့သတိပေးထားပါတယ်။လက်ရှိကမ္ဘာပေါ်မှာကူးစက်မှုနဲ့သေဆုံးမှုအများဆုံးရှိနေတဲ့အမေရိကန်ပြည်ထောင်စုမှာကူးစက်သူဦးရေ3,000ခွဲကျော်နဲ့သေဆုံးသူ8,900ကျော်ရှိပါတယ်။မြန်မာနိုင်ငံမှာတနင်္ဂနွေနေ့က COVID-19 ဓာတ်ခွဲစမ်းသပ်မှု386ခုရဲ့အဖြေတွေအရရောဂါပိုးကူးစက်ခံရသူနောက်ထပ်2ဦးထပ်မံတွေ့ရှိခဲ့တယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကတနင်္ဂနွေနေ့ကထုတ်ပြန်ပါတယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါအတွက်ဓာတ်ခွဲစမ်းသပ်မှုပေါင်း 14,000 နီးပါးရှိခဲ့ပြီးသေဆုံးသူ6ဦးအပါအဝင်ရောဂါကူးစက်သူ180ကျော်နဲ့ရောဂါပိုးကင်းရှင်းသူအဖြစ်69ဦးအထိရှိကြောင်းလဲကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။ကမ္ဘာနာမည်ကြီး fashion အဝတ်ထည်ကုမ္ပဏီတွေဖြစ်တဲ့ H&M, Zara, Inditex နဲ့ CNA စတဲ့ကုမ္ပဏီတွေဟာ COVID-19 ကပ်ရောဂါကြောင့်နှစ်နာထိခိုက်မှုတွေရှိနေတဲ့မြန်မာနိုင်ငံကအထည်ချုပ်စက်ရုံတွေနဲ့အလုပ်သမားတွေကိုအကာအကွယ်ပေးရင်ကမ္ဘာလုံးဆိုင်ရာအလုပ်သမားတမကနဲ့သဘောတူညီမှုရခဲ့ပါတယ်။အဲ့ဒီလိုသဘောတူညီချက်မှာမြန်မာအလုပ်သမားတွေကိုစားမြန်မာနိုင်ငံကုန်ထုတ်နဲ့စက်မှုလက်မှုအလုပ်သမားများအဖွဲ့ချုပ် IWFM လည်းပါဝင်ခဲ့ပါတယ်။မေလ14ရက်နေ့ကထုတ်ပြန်တဲ့ Industry All Global Union ကမ္ဘာလုံးဆိုင်ရာအလုပ်သမားသမဂ္ဂရဲ့ထုတ်ပြန်ချက်မှာအခုလိုကမ္ဘာကျော် Fashion အဝတ်ထည်ကုမ္ပဏီတွေလုပ်ငန်းရှင်တွေနဲ့သဘောတူညီချက်အရမြန်မာအထည်ချုပ်အလုပ်သမားအရေအတွက်တသိန်းလောက်အကျိုးခံစား권ရရှိမှာဖြစ်တယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်ဧပြီလကနေဇူလိုင်လအထိအထည်ချုပ်နဲ့ဖက်နှက်ဆက်ယုံလုပ်ငန်းတွေမှာလောက်ခလာစာမရတဲ့အလုပ်သမားတွေအတွက်ထောက်ပံ့ရေးသက်ဆိုင်ရာအဖွဲ့အစည်းတွေနဲ့ညှိနှိုင်းဆောင်ရွက်ဖို့အထည်ချုပ်လုပ်ငန်းထောက်ပံ့ကူညီရေးကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုမှာပူးပေါင်းပါဝင်ဖို့လစာဆုံးရှုံးမှုတွေအတွက်လိုအပ်တဲ့ရန်ပုံငွေကိုတွက်ချက်တဲ့ ILO သုတေသနလုပ်ငန်းကိုထောက်ပံ့ပေးဖို့စတဲ့အချက်တွေကိုလည်းသဘောတူညီခဲ့ကြပါတယ်ရှင်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.3 ညဘိုင်းလိုမီတာ40 kHz 81.3 ညဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရှင
်ကျွန်တော်ညံဝင်းအောင်ပါခင်ဗျာ တနင်္လာနေ့မနက်ခင်း VOA မြန်မာပိုင်းရဲ့နောက်ဆုံးရသတင်းလေးကိုတင်ဆက်နေပါတယ်။အိန္ဒိယနိုင်ငံမှာ COVID-19 ကူးစက်မှုဆက်မဖြစ်ရအောင်တားဆီးနိုင်ဖို့နေအိမ်အပြင်မထွက်ရအမိကိုနောက်ထပ်သတင်းနှစ်ပတ်တိုးလိုက်ကြောင်းပြည်ထောင်စုဝန်ကြီးဌာနကတနင်္လာနေ့မှာကြေညာပါတယ်။အပြင်မထွက်ရလို့တားဆီးထားပေမဲ့ရောဂါကူးစက်မှုနည်းတဲ့ဒေသတွေမှာဖြေလျှော့မှုအတော်များများလှုပ်သွားမှာဖြစ်ပြီးရောဂါကူးစက်နိုင်ခြေနည်းတဲ့စီးပွားရေးလုပ်ငန်းတွေပြန်ဖွင့်ဝင်ပေးသွားမယ်လို့ကြေညာချက်ကဆိုပါတယ်။ဒီသတင်းပတ်ကုန်ကာလအတွင်းကိုဗစ်ကူးစက်သူအတည်ပြုလူနာဦးရေဟာတရုတ်နိုင်ငံကအရေးအတွက်ထက်ကျော်လွန်သွားတာကြောင့်အိန္ဒိယဟာအာရှမှာယောဂပိုးအကူးဆက်ဆုံးနိုင်ငံဖြစ်လာပါတယ်။အခုဆိုရင်အိန္ဒိယနိုင်ငံမှာကိုဗစ်ကူးစက်သူ 9,000 ကျော်ရှိပြီးသေဆုံးသူ 2,800 ကျော်ရှိတယ်လို့ Johns Hopkins တက္ကသိုလ်ကိုရိုနာဗိုင်းရပ်စ်စင်တာစီးရင်မှဖော်ပြပါတယ်။အိန္ဒိယဟာသူ့ရဲ့နိုင်ငံတကာလေဆိပ်အဝင်ထွက်တွေမပိတ်ခင်မတ်လတည်းမှာရာနဲ့ချီတဲ့ပြည်ပရောက်အိန္ဒိယနိုင်ငံသားတွေကိုပြန်ခေါ်ခဲ့ပါတယ်ခင်ဗျာပြီးခဲ့တဲ့နှစ်အာဖဂန်နစ္စတန်ရွေးကောက်ပွဲရလဒ်နဲ့ပတ်သက်လို့လာပေါင်းအတန်ကြာထိတ်တိုက်ဖြစ်နေကြတဲ့အာဖဂန်သမ္မတအက်ရက်ဂါနီနဲ့သူ့ရဲ့ပြန်မဲ့အဗ်ဒူလာတို့ကြားနိုင်ငံရေးအာဏာခွဲဝေသုံးဆွဲဖို့တနင်္ဂနွေနေ့မှာသဘောတူညီလိုက်ကြပါပြီဂါနီကအာဖဂန်သမ္မတနေရာမှာဆက်ရှိနေမှာဖြစ်ပြီးအဗ်ဒူလာကတော့အစိုးရအဖွဲ့ရဲ့နံပါတ်2နေရာကိုယူမယ်လို့ခန့်မှန်းရပါတယ်အဗ်ဒူလာအနေနဲ့အဓိကကြတဲ့ဝန်ကြီးနေရာတွေအပေါင်းဝင်အစိုးရအဖွဲ့တွေကနေရာ90ရာခိုင်နှုန်းမှာသူ့လူတွေကိုခံထားဖို့တောင်းဆိုမှာဖြစ်ပြီးဒေသဆိုင်ရာအုပ်ချုပ်ရေးမှုခံရရေးကိစ္စတွေမှာပါအကြံပြုသွားမှာဖြစ်ပါတယ်။ဒါအပြင်အဗ်ဒူလာဟာတာလီဘန်နေနဲ့ညီညာရေးဆွေးနွေးပွဲကိုဦးဆောင်သွားမှာဖြစ်ပါတယ်။ပြီးခဲ့တဲ့မတ်လတုန်းကအမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ဖုန်ပီယိုကအာဖဂန်ခေါင်းဆောင်နှစ်ဦးကြားဝင်ရောက်ဆေးဆက်ပေးခဲ့ပေမဲ့အောင်မြင်မှုမရခဲ့တာကြောင့်2020ခုနှစ်အတွင်းအာဖဂန်ကိုပေးမဲ့အမေရိကန်ထောက်ပံ့ငွေဒေါ်လာ10,000ကိုလျှော့ပစ်ခဲ့ပါတယ်။ကြည်လည်မှုမရရင်နောက်ထပ်ဒေါ်လာ10,000ထပ်လျှော့အောင်မယ်လို့ချင်းချောက်ထားချိန်မှာအခုလိုအာဏာခွဲဝေရေးသဘောတူညီချက်ထွက်ပေါ်လာတာပါ။သမရဂန်နီနဲ့အဗ်ဒူလာတို့ဟာ2014ရွေးကောက်ပွဲအပြီးမှာလဲအလားတူနိုင်ငံရေးပဋိပက္ခဖြစ်ခဲ့ရပြီးအဲ့ဒီအချိန်တုန်းကအမေရိကန်နိုင်ငံသားကြီးဝန်ကြီးဂျွန်ကယ်ရီကဂျားဝင်ညှိနှိုင်းပေးခဲ့တာကြောင့်ဂန်နီကသမရနဲ့အဗ်ဒူလာကအစိုးရအဖွဲ့အကြီးအကဲဖြစ်တာဝန်ယူခဲ့ကြပါတယ်ခင်ဗျာ။အစ္စရေးနိုင်ငံမှာတနည်းခွဲလောက်နိုင်ငံရေးရှေ့မတိုးနောက်မဆုတ်တာအချိန်လေးကြုံခဲ့ရပြီးနောက်ဝန်ကြီးချုပ်ဘင်ဂျမင်နတညာဟုကတနင်္ဂနွေနေ့မှာအစိုးရအဖွဲ့အတွင်းကျန်းသစ်စာကြေညာလိုက်ပါတယ်။တကယ်တမ်းကဝန်ကြီးချုပ်နတညာဟုအပေါ်အကျင့်ပြတ်ချစားမှုနဲ့ဆွဲဆိုထားတဲ့အမှုကိုနောက်သတင်းပတ်ထဲတရားရင်ဆိုင်မှုရှိပေမဲ့အစိုးရဖွဲ့ဖို့ကိစ္စရှိနေတာကြောင့်နိုင်ငံတော်တရားရုံးချုပ်ကသူ့အမှုကိုပယ်ဖြတ်ပေးခဲ့တာပါ။နတညာဟုနဲ့သူ့ရဲ့အတိုက်ခံ Blue and White Party ခေါင်းဆောင်ဘန်နီဂန်စ်ကြားအငင်းပွားဝေရာအာနာခွဲဝေအုပ်ချုပ်ရေးသဘောတူညီချက်အရနေတန်ညာဟုအနေနဲ့နောက်ထပ် 18 လကြာဝန်ကြီးချုပ်အဖြစ်ဆက်ပြီးတာဝန်ထမ်းဆောင်ပြီးရင်သူ့ရာထူးကိုလွှဲပြောင်းပေးသွားမှာဖြစ်ပါတယ်။ရလဒ်တီမီးမယားရှိခဲ့တဲ့ရွေးကောက်ပွဲ၃ကြိမ်ပြီးမှအခုလိုအာနာခွဲဝေရေးဖြစ်လာတာပါ။အတိုက်ခံကောင်းဆောင်ဂန်စ်ကနိုင်ငံကိုကာယောဂဘေးကယုံထွက်နိုင်ဖို့ကူညီဖို့လိုတဲ့အတွက်နောက်ထပ်ရွေးကောက်ပွဲမကျင်းပတော့ဘဲသူ့ရည်တည်ချက်ကိုပြောင်းလဲပစ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာရှိတဲ့ Walt Disney အပန်းဖြေဥယျာဉ်ကြီးတွေကတစိတပိုင်းကိုမေလ20ရက်ဗုဒ္ဓနေ့ကျရင်ပြန်ဖွင့်တော့မယ်လို့ Disney ကုမ္ပဏီကစနေနေ့မှာကြေညာလိုက်ပါတယ်။အဓိကအားဖြင့်နွေရာသီဖျော်ဖြေရေးတွေနဲ့ဈေးဝယ်စင်တာတချို့ကိုပြန်ဖွင့်မှာပါ။ဒီလိုပြန်ဖွင့်ပေမဲ့ Disney လုံသမားတွေကိုရိုနာဗိုင်းရပ်စ်မကူးစက်ရအောင်လိုအပ်တဲ့အကာအကွယ်တွေလုပ်ပေးဖို့ Disney ကုမ္ပဏီနဲ့အလုံသမားတမကတွေကြားသဘောတူညီမှုရခဲ့တယ်လို့ကြာသာပတင်းတွေကထုတ်ပြန်တဲ့သမဂ္ဂရဲ့ကြေညာချက်မှာဖော်ပြပါတယ်။ဒါပေမဲ့လည်း Disney ဥယျာဉ်ကြီးထဲမှာရှိတဲ့ဟိုတယ်နဲ့ဖြိုဖြည်းရေးပွဲတွေကိုတော့ဆက်ပြီးယာယီပိတ်ပင်ထားဦးမယ်လို့ Disney ရဲ့ဒုက္ခတာ Matt Simon ကပြောပါတယ်။အမေရိကန်ပြည်ထောင်စုမှာ California နဲ့ Florida မှာ Disneyland တွေရှိပြီး March လလေကလေးကစလို့ပိတ်ထားခဲ့တဲ့ Florida Disney ဥယျာဉ်ကိုအရင်ပြန်ဖွင့်တာဖြစ်ပါတယ်။အခုလို Disneyland တွေပိတ်ထားရတာကြောင့်ဒေါ်လာ10,000နီးပါးဆုံးရှုံးခဲ့ရတယ်လို့ကုမ္ပဏီကပြောပြီးလုံသမားတသိန်း2,000လောက်လာစားမဲ့အလုတ်ရန်သားထားခဲ့ရပါတယ်ခင်ဗျာဒီနေ့လာနေမနက်ခင်းသတင်းတွေကိုမှန်အင်ဂျင်နိုင်တဲ့အတူကျွန်တော်ညံဝင်းအောင်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာအခုချိန်အားစပြီးဆက်သွယ်မင်းမြန်းချက်သတင်းဆောင်ပါတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်
COVID-19 ကြောင့်လုပ်ငန်းတွေပိတ်ခဲ့ရပြီးနောက်စနေနေ့ကစလို့စီးပွားရေးတချို့ပြန်ဆလာတဲ့မန္တလေးမှာအဓိကစီးပွားရေးလုပ်ငန်းဖြစ်တဲ့ကျောက်စင်းကျောက်မြက်ဈေးကွက်ပြန်ဆနိုင်မဲ့အလားအလာကိုတင်ပြပေးပါမယ်။ကျွန်မအသိန်းကြီးထိုက်ပါ တယောက်ဝက်လက်ကိုအားထားတဲ့မန္တလေးကြောက်စင်းဈေးကွက်ကြောက်ဝိုင်းကိုမိခိုအလုပ်လုပ်ကန်သူက၈တောင်းနဲ့တသိန်းချာမှာရှိပါတယ်အခုမန္တလေးအလုပ်တွေပြန်ဆလာပြီဆိုပေမဲ့ကြောက်ဝိုင်းကတော့ပြန်မဖွင့်သေးပါဘူးမန္တလေးကျောင်းမြေလုပ်ငန်းရှင်များအသင်းရဲ့တွဲပဲအတွင်းမှုတဲ့
ကိုယ်တိုင်လည်းဟိုတယ်နဲ့ကျောင်းမြေရောင်းဝယ်ကတော့ပြန်ဆဖို့ပြင်ဆင်နေစေအခြေအနေပါလို့ပြောပါတယ်။အဲ့ဒါအစောင့်ရနေကတော့ကျမတို့ပထမအဆုံးပေါ့နော်စတင်ပြီးတော့ဖြေလျှော့တာရှိလာပါပြီရှင်။ဒါပေမဲ့ကျမတို့ဟိုတယ်အနေနဲ့ကတော့ကျမကြီးအဖွဲ့ကလာရောက်စစ်ဆေးသွားပြီဆိုပေမဲ့ကျမကြီးအဖွဲ့ရဲ့ထောက်ခံချက်ရရှိထားပါတယ်ဒေတာဆိုင်ဒေတာ ဒီတာအုပ်ချုပ်မှုဆိုင်ရာဆီကနေပြီးတော့မှဖွင့်ခွင့်ထောက်ခံချက်တော့မရရှိသေးတဲ့အတွက်ကြောင့်မလို့ဟိုတယ်ကတော့ဆက်လက်ပိတ်ထားပါတယ်ရှင်။အကြောင်းရရနာဆိုင်အနေနဲ့ကတော့ဟိုတယ်နဲ့တွဲရဖြစ်နေတဲ့အတွက်ကြောင့်မလို့ကျွန်တော်ကဆက်ပြီးစောင့်ကြည့်နေပါတယ်ရှင်။ကျွန်တော်တို့အဝင်အထွက်အနေနဲ့လူနည်းအောင်လို့လည်းအရှိမပါဘောနော်တားမြစ်ထားတဲ့ပုံစံတွေကန့်သက်ထားတဲ့ပုံစံတွေအတိုင်းပဲလ
ဝယ်ပေါ့နော်အယားဝယ်တိတာတာကိုဟိုပြက်သွားတဲ့သဘောမျိုးဖြစ်မှာပါဆိုတော့ဒေါ်စွန်တိုးတို့အယားဝယ်ကတော့ဒါဟိုစားတော့ကုန်လည်းမဟုတ်ဘူးဒီပစ္စည်းတွေอ่ะဆိုတဲ့ခါတော့ဒီဈေးကွက်ကရောအခုပြန်ဖွင့်ရင်ရောပြန်ပြီးတော့ဟိုဘယ်လိုမျှော်လင့်မှာတလဲရှင်ဈေးကွက်အနေနဲ့
ဟုတ်ကဲ့ပါရှင်ကျမတို့ကဟိုဈေးကွက်ကြီးတစ်ခုလုံးရက်တန်လိုက်ရတဲ့သဘောဝင်ငွေလုံးဝမရှိဘဲနဲ့ရက်တန်လိုက်ရတဲ့သဘောပါဒါနဲ့ပတ်သက်ပြီးတော့မိခိုနေကြတဲ့ပရင်းဆရာတွေရှိတယ်အယောင်တင်လုပ်ငန်းတွေရှိတယ်နောက်တစ်ခုကဒီအချောတဲ့သွေးတဲ့လူတွေရှိတယ်စသဖြင့်ပေါ့နော်ဒီလိုလူတွေအကုန်လုံးလည်းကျမတို့ရက်တန်ခြင်းအားဖြင့်သူတို့လည်းနည်းနည်းများရက်တန်ကြပါတယ်ကြောင်းမြင့်ရတနာနဲ့ပတ်သက်ပြီးအခုဈေးကွက်ပြန်ဖွင့်တဲ့အခါမှာလုပ်ငန်းလေးတွေတော့နည်းနည်းနည်းနည်းတော့စပြီးတော့လုပ်လို့ရပါတယ်ဒါပေမဲ့ရက်ခင်းလောက်ကျွန်တော်တို့လုပ်ငန်းပြန်ဖြစ်ဖို့ဆိုလို့ရှိရင်ကျမတို့အားတစ်ခုယူပါပါမယ်။ဘာလို့လဲဆိုတော့ကျမတို့ရဲ့ပတ်ဝန်းကျင်မှာရှိတဲ့လူတွေကလုပ်ငန်းဖြစ်တော့မှကျမတို့လုပ်ငန်းကိုနောက်ဆုံးအနေနဲ့ဝယ်တာပေါ့နော်။စာဝတ်နေပြီးတော့မှကျမတို့ကဒီ jewelry ဘိုင်း၊လက်ဝယ်ရနာဘိုင်းဖြစ်တဲ့အတွက်ကြောင့်မို့လို့အချိန်တစ်ခုတော့ကျမတို့ကတောင့်ခံနိုင်ရမလို့ထင်ပါတယ်ရှင်
။ဟုတ်ကဲ့။နောက်ပြီးတော့ဒီချောက်စိမ်းဒီဈေးကွက်ပေါ့နော်။ချောက်စိမ်းဘက်မှာလည်းဟိုတရုတ်ဘက်ကလူဝင်တော့ရော့သွားမှထင်တယ်နော်။အဲ့ဒီဈေးကွက်ဘက်ကရောဘာသတင်းညာကြပါတယ်လေရှင်။
ဟုတ်ကဲ့အခုလက်ရှိအထိကတော့ကျမတို့ကြောင်မြေရန်နာကြောင်ဝိုင်းမှာပေါ့နော်ကျမတို့မန္တလေးကြောင်ဝိုင်းမှာဟိုထောက်ပံ့မှုလေးတွေကြောင်မြေရန်နာတရားမြေလုပ်နေပါရှင့်တရားကိုတောင်းကျင်ပါကုန်တယ်ကုန်တယ်အကြီးကြီးကြောက်စိမ်းတွင်းပိုင်ရှင်တွေကလှူထားတဲ့ပတ်စံနေနဲ့ကြောင်မြေရန်နာအတင်းကဥစီးပြီးတော့မှဟိုထောက်ပံ့မှုလေးတွေလုပ်နေပါတယ်ဘာလို့ဆိုတော့နေ့စဉ်ဒီကြောင်ဝိုင်းမှာနေ့စဉ်ဝင်ငွေရမှာလက်တည်နိုင်တဲ့လူတွေအတွက်အထူးကြပါရှင့်အဲ့ဒီမှာဆိုလို့ရှိရင်ဒီလူတွေကဒီဝိုင်းရက်သွားတာနဲ့သူတို့ရဲ့စာဝင်နေရတာဒုက္ခရောက်ပါတယ်။ဒါကြောင့်မလို့ဒီဝိုင်းလေးပြန်ပြီးတော့မှဖြစ်ဖို့လို့အတွက်လည်းဒီကျမတို့ရဲ့မြို့တော်ပြည်ပင်ကမြို့တော်ဝင်နဲ့တကွအကြောင်းမြေနာအတင်းကလူတွေကပူးပေါင်းပြီးတော့စ조사နေပါတယ်။အနေရဲ့အနည်းဆုံးနဲ့အနေရဲ့အကင်းဆုံးဖြစ်အောင်ပြန်လည်ဖွင့်နိုင်ဖို့အတွက်လက်ရှိတော့မဖွင့်သေးပါဘူးရှင
်။ဟုတ်က
ဲ့။ဒါကဒီဝိုင်းလေးကပြန်ဖြစ်လာလို့ရှိရင်တော့လူပေါင်း10000ဝန်းကျင်လောက်အတွက်နည်းနည်းလေးပြန်ပြီးပြည်လည်လာမှာလို့ထင်ပါတယ်ရှင်။ကျွန်တော်ပြန်ပွင့်လာရင်တောင်မှအရင်လိုမကောင်းရင်တောင်မှနည်းနည်းတော့ပြန်ပြီးတော့အစာပြိုးလို့ရမယ်လို့ထင်ပါတယ်
။မန္တလေးကျောင်းမြတ်လုပ်ငန်းရှင်များအသင်းရဲ့တွဲဖက်အတွင်းရမှုတက်ဒေါ်စုမွန်တိုးပြောပြခဲ့တာပါ။မန္တလေးတိုင်းအတွင်းမှာကိုဗစ် -19 အတည်ပြုလူနာ3ဦးရှိခဲ့ပြီးအားလုံးပြန်လည်တက်တာပျောက်ကင်းသွားပြီလို့အစိုးရကသတင်းထုတ်ထားတာအရဆိုရင်တော့လက်ရှိမှာမန္တလေးတိုင်းအတွင်းကိုဗစ် -19 အတည်ပြုလူနာမရှိတော့ပါဘူးရှင်။ကျမတင်ကြီးထိုက်ပါ
ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့်သွားပေါ်ကနိုင်ငံတိုင်းလူလူစီးပွားရေးချစင်မှုတန်းကိုအကြီးအကျယ်ခံစားခဲ့ရပြီမဲ့တချို့နိုင်ငံတွေကတော့စီးပွားရေးလုပ်ငန်းတွေနဲ့အလုပ်သမားတွေအပေါ်ထိခိုက်မှုသက်သာအောင်လှုပ်ဆောင်နိုင်ခဲ့ပါတယ်။ဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်နိုင်ဖို့အပြင်းထန်လှုပ်ဆောင်ခဲ့တဲ့ဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတချို့ကတော့စီးပွားရေးရထိခိုက်မှုတွေနည်းအောင်လုပ်နိုင်ခဲ့ပြီမဲ့အရင်းမြစ်တွေတိတ်မရှိတဲ့ဖွံ့ဖြိုးတဲ့နိုင်ငံတွေကတော့အနေအများဆုံးရင်ဆိုင်နေရတဲ့အကြောင်း VOA သတင်းတော် Brian Patton သတင်းပေးပို့ထားတာကိုပြောပြပေးခြင်းပါတယ်။ကျွန်တော်ရန်နိုင်ပါတောင်ကိုရီးယား၊စင်ကာပူနဲ့ဗီယက်နမ်နိုင်ငံတွေဟာဗိုင်းရပ်စ်ကူးစက်မှုတွေကိုထိန်းချုပ်နိုင်ဖို့အတွက်စီးပွားရေးလုပ်ငန်းတွေကိုပိတ်တာဗိုင်းရပ်စ်ပိုးရှိမရှိစမ်းသပ်စစ်ဆေးတာတွေနဲ့ဗိုင်းရပ်စ်ကူးစက်ခံထားတဲ့သူတွေနဲ့ထိတွေ့ဆက်ဆံခဲ့တဲ့သူတွေကိုစုံစမ်းဖော်ထုတ်တာတွေလုပ်ပြီးတော့ဗိုင်းရပ်စ်ကူးစက်မှုတွေမှာပြန့်နှံ့အောင်စောစောစီးစီးထိထိရောက်ရောက်လှုပ်ဆောင်ခဲ့ကြပါတယ်။အဲလိုလှုပ်ဆောင်ခဲ့တဲ့အတွက်ဒီနိုင်ငံတွေဟာစီးပွားရေးလုပ်ငန်းတွေကိုပြန်ဖွင့်တဲ့အခါမှာအောင်မြင်ဆုံးဖြစ်ခဲ့တယ်လို့စီးပွားရေးပညာရှင်တွေကပြောပါတယ်။Stephanie Siegel ဟာ CSIS မှာပြည်ထောင်နဲ့နိုင်ငံတကာလေ့လာရေးဌာနကနိုင်ငံရေးဘောကဗေဒအကဲခတ်ဖြစ်ပါတယ်
။ If that's in place then
As you reopen the economy, you actually foster confidence. Kayoga gather in at Kuni Bay season in Lobby Kuni Gedavare. Jamni Nangamara, Lomuloga, Nani Yare, Lodomari go, Lazari people to a community go, Suyaga, Mujipian, Topanari, Janima, Lolaman, Nonga, Toligo, Nevagevare. Megan Bidanzumara, Lodjoda to Ye to Toligo, Yagabi, Lodoma, Kun Yedigura, Lolame, Kuni Topan, Seasonigani, the Saint, Tonkan Gedavare. Kayoga, Mdanging Rega, CMW de Mune, Jungani Yare, Pumusa Nanganigaro. ကမ္ဘာ့ဘုံထုတ်လုပ်မှုတွေနဲ့ခီးသွားလုပ်ငန်းတွေမှာအကြီးအကျယ်ကျဆင်းခဲ့ကြတဲ့အောင်စီးပွားရေးရိုက်ခတ်မှုတန်းကိုအကြီးအကျယ်ခံခဲ့ကြပါတယ်။ကမ္ဘာ့မှာအငြင်းမချရအောင်သတိပေးတဲ့အနေနဲ့
ဒါကြောင့်ဆန္ဒမှုအခွင့်အရေးတွေကစိတ်သက်ပိုင်းဆိုင်ရာအရအရေးကြီးတဲ့အရာတစ်ခုလို့ပဲဒါကဗိုင်းရပ်စ်ကိုဖိုက်ဖြစ်ဖို့အတွက်လည်းတကယ်တည်းအတွက်လိုအပ်ချက်ဖြစ်ပါတယ်ဒီလိုကိုဗစ်-19ကာယောဂါကအစင်းရဲဆုံးနေရာတွေကပြီးအကြီးအကျယ်ထိခိုက်ပျက်စီးနေတဲ့ဆိုရင်ကျွန်တော်အားလုံးအတွက်အန္တရာယ်ရှိပါတယ်စီးပွားရေးကအကူအညီပေးမှုတွေပို့ပြီးတော့လိုအပ်နေပြီမဲ့လည်းဘဏ္ဍာ
တို့မြင့်ကောက်ခံလာမှဖြစ်သလိုချိုးချံချူတာရေးအစီအစဉ်တွေလုပ်လိုက်တဲ့အတွက်လာမယ့်နှစ်တွေအတွက်မှာစီးပွားရေးကြီးထောက်မှုနှုန်းကနှေးကွေးလာနိုင်တယ်လို့လည်းသတိပေးလိုက်ပါတယ်
If we see that people are not going back to work
တကယ်လို့လူတွေအလုပ်ပြန်မသွားကြဘူးဆိုရင်နောက်ထပ်အကူအညီတွေထပ်ပေးဖို့လိုလာမှာပါအဲ့ဒီမှာစပြီးကြားလာရမယ့်အရာတွေတဲကတစ်ခုကတော့စီးပွားရေးအရာခြေကုန်လက်ပန်းစနေတာတွေကိုကြားလာရမှာပ
ါဒါမဲ့လည်းဗိုင်းရပ်စ်ကပွဲဆေးကိုမတွေ့မချင်းဒါမှမဟုတ်ယောဂပျောက်ကင်းအောင်ကုသနိုင်တဲ့ဆေးကိုမတွေ့မချင်းစီးပွားရေးကြာဆင်းမှုတွေဘယ်လောက်ထိဆိုးရမယ်ဘလောက်ထိကြာရှည်မယ်ဆိုတာကိုပြောဖို့ခက်အောင်မှာဖြစ်တယ်လို့လည်းစီးပွားရေးပညာရှင်တွေကပြောပါတယ်ဒီချိန်ထဲမှာပဲစီးပွားရေးလုပ်ငန်းတွေကိုအချိန်မတိုင်ခင်ပြန်ဖွင့်ပေးလိုက်ခြင်းအဖြစ်ကာယောဂပြဿနာကြီးကိုပို့ပြီးတော့ခြေကြာသွားစေနိုင်တယ်လို့လည်းသတိပေးလိုက်ပါတယ်ခင်ဗျာ
ကျမခွာညိုပါရှင်ကိုဗစ် -19 ကပ်ရောဂါကတိရီလင်္ကာနိုင်ငံရဲ့လက်ဖက်လုပ်ငန်းအပေါ်ဘလို့ရိုက်ခတ်မှုရှိကြလဲဆိုတဲ့အကြောင်းရိုက်တာသတင်းဆောင်ပါကိုပြောပြပါမယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုထိန်းချုပ်တဲ့အနေနဲ့အသွားအလာတားဆီးကန့်သတ်မှုတွေကြောင့်အလုသမားပြဿနာနဲ့ရင်ဆိုင်ခဲ့ရတဲ့တိရီလင်္ကာနိုင်ငံမှာလက်ဖက်ထုတ်လုပ်ရေးလုပ်ငန်းဟာတိတိတသာထိခိုက်သွားခဲ့ရတာပါ။ပြည်ရင်းပြည်ပမှာထုတ်လုပ်မှုတွေကျဆင်းခဲ့ရတာကဝယ်လိုအားမြင့်တက်လာနေတဲ့အတွက်တိရီလင်္ကာရဲ့လက်ဖက်ဈေးဟာပုံမှန်အားဖြင့် 1 ကီလိုဂရမ်ကို2ဒေါ်လာအောက်ရှိခဲ့ရတာကနေအခုနောက်ဆုံး4ဒေါ်လာနီးပါးအထိဈေးတက်သွားပါတယ်။တိရီလင်္ကာနိုင်ငံအနိုင်ပိုင်းမှာစိုက်တဲ့နာမည်ကျော်လက်ဖက်ဟာဆိုရင်လည်း 1 ကီလိုဂရမ်ကို14ဒေါ်လာနီးပါးအထိဈေးပေါင်နေပါတယ
်။ Local Napoli Illuma Kuttawa ඒත් එක්කම අපි මේ අවස්ථාවේ අනිත් රටවල් වල නිෂ්පාදනය
කබා සීකුවන් මා වෙලු ආ တက်လာ ပါ တယ် တစ်ချိန်တည်းမှာပဲတခြားနိုင်ငံတွေကပြပတင်ပို့မှုတွေကျဆင်းတာရပ်သွားတာတွေရှိခဲ့တော့ကျွန်တော်တို့အတွက်တပန်းတာသွားပါတယ်ကျင်းနဲ့လောက်အောင်လက်ဖက်ဈေးတွေကောင်းလာတာလည်းတွေ့ရပါတယ်လို့ Norwood Data လက်ဖက်လုပ်ငန်းအကြီးအကဲ Faros Magic ကပြောသွားတာပါကိုလံဘိုမြို့တော်ကဈေးကွက်မှာလက်ဖက်စိမ်းဈေးဟာ1ကီလိုဂရမ်ကိုပြန့်မြအမေရိကန်ဒေါ်လာ45စင်နဲ့53စင်ကြာဈေးပေါက်ခဲ့ရတာကနေကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်ကန့်သတ်မှုတွေကြုံခဲ့ရတဲ့အေဒီလာကစလို့69စင်အထိဈေးတက်သွားပါတယ်။လက်ဖက်ဈေးတွေကောင်းနေတဲ့အတွက်ကျွန်းနိုင်ငံရဲ့တခုဖြစ်တဲ့တိရီလင်္ကာနိုင်ငံရဲ့လက်ဖက်ထုတ်လုပ်မှုစုစုပေါင်းရ85ရာခိုင်နှုန်းရှိတဲ့အငယ်စားလက်ဖက်စိုက်တောင်သူတွေအဓိကအကျိုးများရကြတာပါ
။ May April month ဒီဒီကဂေါဒူရတဒီ
နှစ်အေဗီလာမှာဈေးတွေတိတိတသာတက်လာတာကိုတွေ့ရပါတယ်။အတွေ့အကြုံရှိတဲ့ကုန်သည်တွေတောင်းမှဒီလောက်ဈေးတက်မယ်လို့ခန့်မှန်းမထားကြပါဘူးလို့တိရိလင်္ကာလက်ဖက်ကုန်သည်အသင်းဥက္ကဋ္ဌဂျရန်ပတေမော်လီဂိုတာကပြောတာပါ။မိုးပေါင်ရေရှားမှုကြောင့်ထုတ်လုပ်မှု၄ဘုံတဘုံနီးပါးကျဆင်းနေခဲ့ရတဲ့တိရိလင်္ကာရဲ့လက်ဖက်လုပ်ငန်းဟာမလာတဲ့မှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်ထုတ်လုပ်မှုနဲ့ဖြန့်ဖြူးမှုမှာပါထိခိုက်ခဲ့ရတာပါ။ Malare Mati Patimbumu and Nazon Pier, Kilogram Sutton Tatama Shitan Beshigare, Idi Lare Yaldo Mada, Tolomune, Tanjumu, Piatanarigo, Pishin, Nangerava. Tirling and Nangaha, Natasa Goku Nitri, Lapet Kilogram, Tanton Yago, Tolo Nangabi, American Dollar did Tatama Nit Billion Tambushi, Lapet Kilogram, Naya Goza Tongango, Pipa Timbugare, Jama Kwanova.
ဒီနေ့မြန်မာရေးဆွေးနွေးရေးအစီအစဉ်မှာလက်ရှိတက္ကသိုလ်ရဲ့ဆိုင်းနေရတဲ့ကိုဗစ်-19ရောဂါပိုးအကူအဆက်ခံရမှုရှိမရှိစမ်းသပ်စစ်ဆေးမှုဘယ်လိုလုပ်ရလဲဆိုတာဆွေးနွေးထားတယ်ဒုတိယပိုင်းကိုထုတ်လွှင့်ပေးမှာပါအမေရိကန်နိုင်ငံ UTMB
ဘုရားရှင်ရှင်စံတတ်တာဟုတ်ကဲ့တချို့ကလည်းအခုဆိုရင်တချို့၄စိတ်တွေမှာလုတ်တယ်နေပေါ့နော်ဟိုလူတွေမှာကိုယ်ခံအားဘလောက်ကောင်းလဲအင်းနဲ့ဘလောက်ကောင်းလဲဆိုတာမျိုးစံတတ်တာလည်းရှိရလို့ပြောပါတယ်ဟုတ်ပါတယ်ဟိုဟာဒေါက်တာပြင်းပြသေးရဒီအင်းနော်လော်ဂျီနဲ့လည်းဟိုပါရဂူပွဲရလာဆိုတော့နည်းနည်းလေးရှင်းပြပေးပါဘာဖြစ်လို့ဒီလိုမျိုးလဲစံတတ်လို့ရတယ်ဟိုပြောနိုင်တာပါလဲ
ဒီယောဂါရှိမရှိကိုဟိုလုံးဝဟိုအတိအကျစမ်းသက်တာဆိုတာကသူကပဲပြောတယ်အာတီပီစီအာနီးရတော့တကယ်ဟိုရှိလားမရှိလားဟိုဒက်ဖိနစ်တယ်ပေါ့နော်စမ်းသက်တာနောက်တစ်ခုကကြတော့အန်တီဘော်ဒီကိုပေါ့နော်အန်တီဘော်ဒီကိုခံအားရှိမရှိရှိမရှိအဒီယောဂါရလို့ကိုခံအားထွက်လာတယ်အဲ့ဒီအန်တီဘော်ဒီစမ်းတာဒါကကြတော့အန်တီဘော်ဒီစမ်းတဲ့ဥစ္စာက လူရဲ့ကိုခန္ဓာအင်အင်မျူနိုလော်ဂျီကိုပဲဘေ့စ်လုပ်တာပါပဲအန်တီဘော်ဒီရောဆီရိုလော်ဂျီတက်လို့ခေါ်တာပေါ့နော်ဆီရိုလော်ဂျီတက်ဆိုတာကရောဂါဒီကိုဗစ်ရှိမရှိကိုမပြောနိုင်ဘူးတကယ်၍အန်တီဘော်ဒီရှိတယ်ဆိုလို့ရှိရင်ဒီအန်တီဘော်ဒီရှိတာကအရင်ကဒီကိုဗစ်ကိုရှိခဲ့တာလည်းဖြစ်နိုင်တယ်လက်ရှိကိုဗစ်ရှိနေတဲ့အချိန်တွင်းမှာအန်တီဘော်ဒီထွက်လာတဲ့အချိန်မှာထွက်လာတဲ့အချိန်
ည်းဖြစ်နိုင်တယ်ဗောနော်ဆိုတော့ serology ဒါ serology test ဆိုခေါ်တာဗောနော်ဒီ antibody စစ်တာကဘာဟိုအတွက်သုံးဝင်လဲဆိုတော့ယောဂလက္ခဏာမရှိတဲ့လူတွေအတွက်လည်းအတွက်အများဆုံးအဖြစ်ယောဂလက္ခဏာမရှိတဲ့လူတွေအတွက်ကိုတော့အသုံးအရန်ဝင်တာဗောဘာလို့လဲဆိုတော့ယောဂလက္ခဏာမရှိတဲ့လူတွေကိုယောဂပိုရှိလားဟေးဆိုပြီးတော့အလုံးဝ reagent တွေလိုမျိုးဟိုဘောနော် test လုပ်တဲ့ kit တွေအဲ့လိုမျိုးအရန်အောင်ရှားပါနေတဲ့အချိန်မှာ antibody ကိုမြ мян လေးစစ်လိုက်တဲ့အချိန်မှာဟေး antibody ထွက်လာပြီဟေးဆိုရင်အော်ဒါဆိုလို့ရှိရင်ဒီယောဂပိုရှိမရှိတော့မသိဘူးဒါပေမဲ့သူ့မှာကိုခံအားရှိနေတယ်ဆိုတာတော့သိတယ်ဒီအဲ့ဒီ test ကိုပြောတာဗောနော်အခုကဒီ America မှာလည်းဒီ test ကအာစပြီးတော့အရန်မပေါ်လာသေးဘူးဒါပေမဲ့ကုမ္ပဏီတွေတစ်ခုပြီးတစ်ခုက FDA ပေါ့နော်ဖွင့်ပြကြတော့ရနေပြီဒါပေမဲ့ market ကို market ထဲကိုဖြည်းဖြည်းချင်းမှအခုမှထွက်လာတာတပဲရှိသေးတယ်ပေါ့နော်လုံးဝမကျေပြန့်သေးဘူးဟုတ
်ဒါပေမဲ့ဒီဥစ္စာကအဲ့လိုမျိုးစစ်တဲ့ဒီ serology test ကဘယ်လိုပေါ့မြန်လဲပေါ့နော်အဲ့တဘော
ကဟုတ်ကဲ့အဲ့ဒါတော့ဟုတ်တယ်ပြီးတော့လွယ်လဲလွယ်တယ်ပေါ့နော်ဒါသွေးထောက်ရတာပေါ့နော်သွေးတော့ antibody ကဒီတွေးထဲမှာပဲလှည့်နေတာဆိုတော့ဒီတွေးဖောက်ပြီးတော့စစ်တာပေါ့เนาะအကယ်၍ lab တွေရဲ့ size ဘယ်လောက်ကြီးလဲပေါ့မူတည်ရဲ့ lab ကြီးရင်ကြီးသလိုတို့တွေမှာ sample နမူနာတွေအများကြီးရတယ်ဆိုရင်တို့က set တွေနဲ့တင်လိုက်တယ်တင်လိုက်တယ်ဆိုရင်တော့ချက်ချင်းပဲအပြေးထွက်လာရင်ညံ့ဟို virus ရှိမရှိကိုလုံးဝစစ်တာ test စာလို့ရှိရင်ပေါ့เนาะ nucleic acid RT-PCR ကိုသုံးပြီးတော့စစ်တဲ့นี่ถ้าสาโลရှင်ဒီ serology test ကတော့လုံးဝမြန်တယ်ဒါဒါဆက်နေစင်စင်မစစ်လို့ရှင်သူက kit လို့လဲခေါ်มาဗောเนาะဒီ serology kit လို့ခေါ်มาဗောเนาะဒီတွေးလေးချက်ဟိုရှိလာတယ်တွေးလေးတစ်ချက်လေးကိုထည့်လိုက်တယ်ဆိုလို့ရှင်သူကသူရဲ့ kit ထဲမှာဒီအကုန်လုံးဟိုလောက်ထားပြီးသားဗောเนาะဒီ virus ရဲ့ပိုလေးပုံစံလေးကိုထည့်ထားဆိုဒီ virus ကိုနဲ့တိုက်ဆိုင်တဲ့ antibody ရှိတယ်ဆိုလို့ရှင်ပေါ်လာတယ် line လေးပေါ်လာတယ်ဆိုပြီးတော့ဒီလို kit တင်နေတုံးပြီးတော့လဲလောက်တာလဲရှိရပေါ့เนาะ
ဆိုတော့ဒါကဒုတိယနည်းပေါ့နော်
။နောက်
တစ်ချက်နည်းကကျတော့ဒီဟိုရင်တက်မှန်ရိုက်တဲ့နည်းပေါ့နော်။ CAT scan လို့ပါလို့ဆွဲတယ်နည်း။အဲ့ဒါလည်းနည်းနည်းပြောပြပေးပါ
专门一个搬家咯，大家跟那个话不呢？跟那个 imaging 阿鲁苗搬去做不呢？大家啊，跟那现在啊那边嘛，也比如 X-ray 那 respiratory 就是说首先，所以不呢 ，technology 就 X-ray technology 就多的啊那边一家来做，的 literature 里嘛也的 report 里嘛也太啊啦的啊加多 virus pneumonia 不呢 virus 那。啪的时候先的 COVID 降不了啪的时候先比如的 chest X-ray 马的 CT 马的另外 CT 的大不能 Lakhna 我就记得了不能那么的呼吸的加入了这个 Viral pneumonia 的啊嘞 COVID 的嘞 Coronavirus 的嘞 Corona 的 Virus family 的呼不能 Coronavirus 的 family 的嘛把的 Virus 吃的不降不了的就 Lakhna 的啊 X-ray 马宝贝 X-ray 也给没就叫做那个那里都你没问题所以不满啊所以你把这样的去哪里或把这样的去哪里而不能你去哪里叫做第一家一龙龙龙啊表露苗我在外面的 X-ray 记得嘿的他个就把人的模拟啊骗的崩压的他是路线波比的家呀啊所以说 lab 的 microbiology lab 的部那么那不呀啊所以说RT-PCR 你有被动比有被提的你要做 RT 阿伦有你拿的一个 X-ray 的一生要比手机阿伦有手机你要做 RT-PCR 你有那的 virus 的 nucleus 的下的你哎那三个的你有动一个不加的你要做大家做 confirmation 的话我那做把他们拿的用哪面像素的把你 X-ray 的没阿斯路线波拉的阿达斯路线地强路RT-PCR 你有动没说的这些没这些没都要在这拉比这拉我提出的不
能 COVID-19 是不是 Google 国家那片的 test 路线的 solution 我不如啥路我们来陪我做我们来把你路我们来然后让你来表达的吧
这空气的话我能的 America Marley 嘛国内的 state 国内的目的也不能国给予国 Texas 有没有国的马家的有没有 face solution 呢？就 clinic 的 COVID testing site 手表，这边买 COVID testing site 手表买 COVID testing clinic 的困难手表，哎嘛，就三哪了跑，就哎嘛都玩那么难去，就比如，因为你们讲我 COVID 确诊那么低，我打 solution 各个过来，各国的奶奶爷，中央过来各国的奶奶，这个不他妈 protection 嘛，那的各国不啊，这个说。master 大的哟，把的哟，工农，哎呀，老表，给个嘛，差不多端奶管，端奶拉奶的，前的系列是路线，喏，哎，老家国老表，是 testing site 有端路呀，咱们 testing site 有啊，么端干嘛？起码个，我就比较风口啊的，不喏，风口啊的，过过夜我这样问我呗，去点，咱们么路线，是 clinic testing clinic 的，风那么你那么些 testing clinic 的，风那么呗是二楼。有封口，做比较都是 appointment 有比较做比较，哎嘛，那么那我做别呀，我侬就那么哎嘛那么那都是的，哎嘛那么那有没 train 了他来努力些的，哎嘛那么那有比较呢，主要嘞娘家把嘞呢，不露牛，一点路线不露内方呀，我侬把嘞说他 virus 不嘛，做了哪来呢？前面有些的路线呢，主要了面多阿些，哎有变了的，那么那有路线。比如咱们买开来那边来，我那一点一年到 fluid 去replacement 楼边，楼没有quarantine 楼那边的楼没有开来有不咯？一边的一边我那边东边没脱布也，边家里嘛皮有 test result 不变，比如话不给布也，比如哎 test 现在嘛，假如那木拿有别的哎那木拿，假如哎那木拿你比如的使用的有布啦不咯？的 lab 有布啦不咯？所以。我们嘛，咱们如在那，咱们如使用那其他的 testing site 都行，比那么哪里，咱们如是要难的。
啊，故 COVID-19 要搞不呢？这个网络嘛，偏难的嘞。你嘛，路路我不路偏别什么
？OK， 咱们那呢，就话就像laboratory laboratory personnel 去代表咱们路，像那些幕后的代表咱们路的，偏别的我大家都 healthcare professional 奶奶。The COVID-19 suspected are COVID-19 kidney lu repeated one. So in 1990 banya a baby lucian and 1990 solution. Solution of Guago or Ama quarantine lonely. အတက်နိုင်ဆုံးအပြင်မထွက်တာလဲကောင်းတယ်ဘာဖြစ်လဲဆိုတော့ကိုကနေပြီးတော့သူများကိုလည်းမပြန့်စေခြင်းဘူးပေါ့နော်ပြီးတော့ကိုယ့်အခြေအနေကိုလည်းပို့ပြီးတော့ပိုလည်းမဆိုးစေခြင်းမဆိုတော့ quarantine လုပ်နေတာကနှစ်ပတ်တင်မကောင်းနှစ်ပတ်သုံးပတ် quarantine လုပ်နေတာတော့အကောင်းဆုံးပဲပေါ့နော်ဒါပေမဲ့ဒါလည်းကိုယ့်အခြေအနေပေါ်မှာမကုန်မှုကြီးနဲ့အကယ်၍အသက်ရှူဘလောက်ဖောက်လာလဲနေနိုင်ထိုင်နိုင်တာဘလောက်အဆင်မပြေဘူးဆိုလို့ရှိရင်တော့ဒါတော့စေယုံတက်ရမယ့်အခြေအနေဖြစ်တယ်ဆိုလို့ရှိရင်တော့စေယုံတော့တက်မနေတက်ရမယ်ဆိုရင်တော့စေယုံတက်ဖို့အတွက်ကိုယ်အိမ်မသွားနိုင်လို့ရှိရင်လည်း ambulance ခေါ်တာပဲဖြစ်ဖြစ်အဲ့လိုမျိုးဒါတော့လိုရမှာပေါ့နော်အကယ်၍ကိုယ်တိုင်နေနိုင်သေးတယ်ဆိုလို့ရှိရင်တော့အများသောအားဖြင့်က fluid replacement ပေါ့နော်ရေမြမြတောက်အဲ့လိုမျိုး heart attack များတဲ့အဲ့လိုမျိုးမြမြတောက်အဲ့လိုမျိုးကတော့ဟိုဟာဖြစ်တာပေါ့နော်ဒီ covid-19 ကတကယ်ကိုပေါ့ပေါ့ဆဆယောဂါမဟုတ်ဘူးဒါတကဘာလုံး WHO ကနေထုတ်ထားတဲ့ဒီ pandemic ဖြစ်တဲ့အတွက်ကြောင့်မလို့တနိုင်ငံနဲ့လည်းဖြစ်တဲ့ယောဂါလည်းမဟုတ်ဘူးနိုင်ငံတိုင်းဖြစ်နေတာဒီ data နေရရှိနေတယ် live နဲ့ tracking လုပ်နေရတဲ့အတွက်ကြောင့်မလို့လူကြီးလူငယ်ပမာပြီမှာကိုပမာပြီမိသားစုတွေအကုန်လုံးရောလေးလေးနက်နက်ကိုတကယ်တိုက်တွန်းတယ်လူကြီးလူငယ်ကျန်းမာပြီပဲဖြစ်စေယောဂလက်ခံရှိတဲ့လူပဲဖြစ်စေဒီ WHO ကခြားထားတဲ့နီးလန်းတွေ CDC ပမာပြီမှာလည်းကျန်းမာရေးဌာနကခြားထားတဲ့နီးလန်းတွေကိုလေးလေးနက်နက်နားထောင်ပြီးတော့လိုက်နာပြီးတော့social distancing လို့ခေါ်တယ်တယောက်နဲ့တယောက်ခွာခွာပြီးနေတာလေပြီးတော့အိမ်မှာတက်နိုင်တုံးပြင်မထွက်ပဲနဲ့အိမ်မှာ isolation ပေါ့နော် quarantine တက်နိုင်တုံးနေဖို့လေးလေးနက်နက်ထားဖို့အတွက်ကိုကြိုက်တွန်းပါတယ်ဒီဟာတကယ်ကိုပေါ့ပေါ့ဆက်ဆက်ယောဂမဟုတ်ပါဘူ
းဟုတ်ကဲ့ကျေးဇူးများကျေးဇူးများတင်ပါတယ်ဟုတ်ကဲ့
မင်္ဂလာပါရှင်။ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။တရုတ်မြန်မာနယ်စပ်ကုန်သွယ်မှုပြဿနာဘယ်သူမှတာဝန်ရှိတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါရရှင
်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ရောဂါကပ်ပြီးကြောင်းစီးပွားရေးအရထိခိုက်နစ်နာနေရခြင်းဝီဝီယာကိမောက်ဆိုသလိုနောက်ထပ်ပေါ်လာတဲ့ပြဿနာတစ်ခုကတော့တရုတ်နယ်စပ်ကုန်သွယ်ရေးမှာမြန်မာသစ်သီးကုန်သွယ်တွေအကြီးအကျယ်နှစ်နာဆုံးရှုံးနေရတဲ့ကိစ္စပါပဲပြောရရင်တော့တရုတ်နယ်စပ်ကုန်သွယ်ရေးမှာမြန်မာဘက်ကထိခိုက်နစ်နာမှုကြုံနေရတာကတော့အခုဒီချိန်ပထမဦးဆုံးမဟုတ်သလိုနောက်ဆုံးလည်းဖြစ်မဲ့ပုံမပေါ်ပါဘူးမကြာခဏဖြစ်နေတဲ့ဖြစ်စဉ်လို့တောင်ပြောနိုင်ပါတယ်ဒီဒီချိန်မြန်မာကုန်သွယ်တွေတနည်းအားဖြင့်မြန်မာဘက်ကထိခိုက်နစ်နာနေရတာအများထင်မြင်ယူဆသလိုကိုရိုနာဗိုင်းရပ်စ်ကပ်ပြီးပြဿနာရဲ့ခရဲကြောက်လားဒါမှမဟုတ်တခြားပြဿနာကြောက်လားဆိုတာစမ်းစစ်အဖြေရှာကြည့်ဖို့လိုပါတယ်နှစ်ပေါင်းများစွာကြာမြင့်နေပြီဖြစ်တဲ့မြန်မာတရုတ်နယ်စပ်ကုန်သွယ်ရေးမှာမြန်မာဘက်ကနိမ့်နာမှုကိစ္စတွေဘာကြောင့်ဖြစ်ပေါ်နေသလဲဆိုတာလေ့လာတင်ပြသွားပါမယ
်လက်တလောဖြစ်စဉ်ကိုပြန်ကြည့်ရင်ကိုရိုနာဗိုင်းရပ်စ်ကပ်ပြီးကြောင်းတရုတ်ဘက်ကနေနယ်စပ်တွေကိုပိတ်လိုက်တာကအစပြုပါတယ်တရုတ်နိုင်ငံသားတွေမြန်မာနိုင်ငံဘက်ပေးမသွားတော့သလိုမြန်မာနိုင်ငံသားတွေကိုလည်းတရုတ်နိုင်ငံတည်းလုံးဝပေးမဝင်တော့ပါဘူးတရုတ်နိုင်ငံတည်းရှိနေတဲ့အချင်းကျနေတဲ့မြန်မာနိုင်ငံသားတွေနဲ့ပိတ်မိနေသူတွေကိုတော့နေဆက်ကနေမြန်မာနိုင်ငံတည်းဝင်နိုင်အောင်ပြန်ပို့ပေးတာမျိုးတော့လုပ်ပါတယ်တရုတ်ယူနန်ပြည်နယ်အစိုးရဟာမြန်မာနိုင်ငံထဲကကိုရိုနာဗိုင်းရပ်စ်ကူးစက်မှုသူ့နိုင်ငံထဲဝင်ရောက်မလာအောင်ကာကွယ်ချင်ပုံရပါတယ်ဒါပေမဲ့အခြားတစ်ဖက်မှာတော့နေဆက်ကုံသွယ်ရေးကိုတော့ဆက်ပြီးဖွင့်ထားပေးပါတယ်။နေဆက်ကုံသွယ်ရေးဆက်ဖွင့်ထားတယ်ဆိုပေမဲ့ COVID-19 ကြောင့်ကုံသွယ်ရေးကိစ္စကိုတရုတ်ဘက်ကတင်းတင်းကြပ်ကြပ်လုပ်ပါတယ်။အထူးသဖြင့်မူဆယ်နေဆက်ဘက်မှာပါ။အရင်ကမြန်မာဘက်ကလာတဲ့တတိကားတွေနေဆက်ဖြတ်ပြီးတရုတ်နိုင်ငံဘက်ပေးဝင်ပေမဲ့အခုနောက်ဆုံးအခြေအနေမှာတော့မြန်မာကုံကားတွေတရုတ်ဘက်ဓာတ်ရိုက်ပေးမဝင်တော့ပါဘူး။မြန်မာတက်တီးကားတွေဟာတက်မှတ်နေရာတစ်ခုရောက်တာနဲ့ရပ်တန့်ပြီး driver ကားပေါ်ကဆင်းပေးရပါတယ်တရုတ်ဘက်ကနေအဲ့ဒီကား driver ခန်းကိုပိုးတက်ဆေးဖြန်တရုတ် driver ကတက်မောင်းယူသွားပြီးသူတို့ကားခွင်းထဲရောက်မှတက်တီးတွေကိုတရုတ်ကားဘက်ပြောင်းတင်တာမျိုးလုပ်ပါတယ်တရုတ်ဘက်ကအဲ့ဒီလိုစက်မှတ်လိုက်တော့နေ့စဉ်တက်တီးကားတင်ပို့နိုင်တဲ့အရေးအတွက်အများကြီးကျဆင်းသွားပါတယ်ငကိုကတစ်နှစ်တက်တီးကား900လောက်တရုတ်ထဲတင်ပို့နိုင်ရင်အ ခုစစ်ဆေးမှုတွေကြောင့်တရက်300ဝန်းကျင်လောက်ပဲပို့နိုင်တဲ့အနေအထားမျိုးဖြစ်သွားပြီးမြန်မာတက်သီးကားတွေနေဆက်မှာစုပုံတဲ့အနေအထားရောက်သွားစေပါတယ်။အချိုးဆက်ကတော့တက်သီးတွေမချနိုင်ပဲနေ့ရက်ဆက်ပြီးကုန်ကားတွေ15ထားရတော့ကားကားတွေကုန်ပြီးရှုံးတာတချို့တက်သီးတွေမလက်ဆက်ပုတ်ကုန်လို့ဆွန့်ပြစ်ရတာနေဆက်ကအခြေအနေမသိပဲမူဆယ်ဘက်ဆက်တက်လာတဲ့တက်သီးကုန်တွေတွေဒုက္ခရောက်ကုန်တာအဆရှိသဖြင့်ကြုံရပါတော့တယ်
အဲ့လိုဒုက္ခရောက်နေရတဲ့အထက်တရုတ်ထဲပြောင်းမှုတင်ပို့တဲ့ကုန်တွေတွေလည်းပါပါတယ်တရုတ်နိုင်ငံဟာမြန်မာနိုင်ငံဘက်ကသစ်သီးဝလံတွေတဲက၈မျိုးကိုပဲတရားဝင်တင်သွင်းခွင့်ပေးထားပါတယ်အဲ့ဒီထဲမှာပြောင်းမှုနဲ့အခြားသီးနှံအတော်များများမပါပါဘူးဒါပေမဲ့လည်းအဲ့လိုခွင့်ပြုထားတာမရှိတဲ့သီးနှံတွေတရုတ်ဘက်ကနားလည်မှုနဲ့တင်ပို့နေတာကြာပါပြီအခုနှစ်မှာတော့တရုတ်ဘက်ကမြန်မာပြောင်းမှုတင်ပို့တာကိုပိတ်ပင်လိုက်ပါတယ်ဒီခါတရုတ်ဘက်ကိုပို့ဖို့ရည်ရွယ်ပြီးစိုက်ထားတဲ့ပြောင်းမှုတွေအားလုံးအရှုံးပေါ်ကုန်ပြီးနောက်ဆုံးနေဆက်ကချောင်းထဲသွန်ပြရတဲ့အခြေအနေမျိုးထိဆက်ရောက်သွားစေပါတယ်။ဒါတွေကမူဆယ်နေဆက်ဘက်မှာဖြစ်နေတာပါ။မြန်မာနိုင်ငံမြောက်ပိုင်းမြစ်ကြီးနားအထက်ဘက်ကကမိုက်ဒီဟိုချောင်းနေဆက်ဘက်ကဘက်မှာတော့အဲ့လိုမဟုတ်ပါဘူး။တရုတ်ရင်းနှီးမြှုပ်နှံသူတွေဟာကချင်ပြည်နယ်ထဲဝင်ပြီးငပြိုးစိုက်ပျိုးရေးလုပ်ငန်းဝင်ပြီးလှုပ်ထားကြပါတယ်။ထွက်လာတဲ့ငပြိုးတွေကိုကမိုက်ဒီနေဆက်ကနေတဆင့်တရုတ်နိုင်ငံထဲပြန်သွင်းပါတယ်။အရင်ကတော့တရုတ်ကုန်ကားတွေမြန်မာနိုင်ငံအတွင်းပိုင်းဝိုင်းမော်အထိဝင်ပြီးငပြိုးသေးပါတယ်အခုကိုဗစ် -19 ကပ်ပြီးကြောင်းတရုတ်ကားတွေမြန်မာနိုင်ငံထဲဝင်နိုင်တဲ့အခါမြန်မာနိုင်ငံထဲကကုန်ကားတွေကတရုတ်ငပြိုးသေးတဲ့လုပ်ငန်းဝင်လုပ်ကြပါတယ်နေဆက်ရောက်တဲ့အခါမှာလည်းတရုတ်နိုင်ငံဘက်အချမ်းဟိုချောင်အထိအဝင်ခံပါတယ်အဲ့ဒီရောက်မှကားချင်းစုံပြီးတရုတ်ကားတွေတဲကိုငပြိုးတွေပြောင်းတင်တာမျိုးလုပ်ပါတယ
်မူဆယ်မှာဖြစ်ပျက်နေတာနဲ့ကချင်ပြည်နယ်ကမ်ပိုင်တီနယ်ဆက်ကလောက်ကင်ပုံမတူပါဘူးတရုတ်ဟာနေဆက်ဂိတ်တွေချင်းအတူတူမူဆယ်ဘက်မှတစ်မျိုးကမ်ပိုင်တီဘက်မှတစ်မျိုးကျင့်သုံးပါတယ်မူဆယ်ဘက်မှမြမထွက်ကုန်တွေကိုဂရုမစိုက်သလောက်ကမ်ပိုင်တီဘက်မှတော့တရုတ်ရင်းနှီးမြှုပ်နှံမှုကနေထွက်လာတဲ့ငပြိုးတွေမှုစီကန်းတွေဖြေလျှော့ပေးတာလို့ကုန်တယ်တွေကဝေဖန်ကြပါတယ်အဓိကပြဿနာကတော့မြမဘက်မှကုန်တယ်တွေကိုစားတရုတ်ဘက်ကိုထိထိရောက်ရောက်ညှိနှိုင်းပေးမဲ့အပေးယူအလျှော့တင်လုပ်မဲ့အစိုးရတာဝန်ရှိသူတွေရှိမနေခြင်းမှာတကယ်တော့လက်ရှိမူဆယ်နယ်ဆက်ဂိတ်မှာပြောင်းဖျဲသည့်နဲ့တတိကုန်တယ်တွေရေထွက်ပစ္စည်းကုန်တယ်တွေဒုက္ခရောက်နေကြတာနှစ်ပေါင်း10ချီကြာနေပါပြီဒီကနေ့2018ဒီဇင်ဘာနဲ့2019ဇန်နဝါရီတုန်းကလည်းမူဆယ်ဘက်ကကျင်းစန်းကြော့ဂိတ်ကိုတရုတ်ဘက်ကပိတ်လိုက်တာနဲ့ဆက်ဆက်ပြီးမြန်မာတတိကုန်တယ်တွေအကြီးအကျယ်အရှုံးပေါ်တဲ့အခြေအနေစိုက်ခဲ့မှုပါတယ်နောက်ထပ်တိတ်မကြခင်မတ်လတဲ့အရောက်မှာမြန်မာဘက်ကတင်တဲ့ဆန်တွေကိုတရုတ်ဘက်မှဖမ်းလို့အဝယ်ရပ်သွားပြီးမြန်မာဆန်ကုန်တွေတွေအကြီးအကျယ်ဒုက္ခရောက်ရပါသေးတယ်။တရုတ်နဲ့နယ်စပ်ကုန်တွေကြီးမှာမြန်မာတွေဒုက္ခရောက်ရတာပြောမယ်ဆိုရင်တော့ဇလန်းပေါင်းမြောက်များစွာမယိုးနိုင်အောင်ရှိနေပါတယ
်။ခုလိုဖြစ်ရတဲ့အဓိကအကြောင်းရင်းကတော့နယ်စပ်ကုန်တွေကြီးမှာတရုတ်ဘက်ကသူတို့အကျိုးအတွက်ချမှတ်တဲ့စီးမင်းစည်းကမ်းတွေအတိုင်းမြန်မာဘက်ကလိုက်ပါလုတ်ကင်နေရတာမျိုးဖြစ်ပြီးမြန်မာကုန်တွေတွေဘက်ကနေထိထိရောက်ကာကွယ်ပြောဆိုညှိနှိုင်းပေးမဲ့အစိုးရရန်တရားတရားဒါမှမဟုတ်အစ်မင်းနဲ့တာဝန်ရှိသူတယောက်ယောက်ရှိမနေတာပါပဲအဲ့ဒီအတွက်တာဝန်အရှိဆုံးဟာစီးပွားကူးသန်းဝန်ကြီးဌာနလို့ဆိုရင်မမှားပါဘူး NLD အစိုးရသက်တမ်း၄နှစ်ကျော်လာတဲ့အထိစီးပွားကူးသန်းဝန်ကြီးဌာနဟာမြန်မာတရုတ်နယ်စပ်ကုန်တွေရေးမှာကုန်တွေရေးမျက်မျက်တက်ဖြစ်အောင်ဘာမှမမေရွာစွမ်းဆောင်မပေးနိုင်သေးသလိုတရုတ်ကုန်တွေတွေကနေမြန်မာကုန်တွေတွေအပေါ်တစ်ဖက်ဆောင်နေဆက်ဆံမှုတွေကိုလည်းဘလို့အကာအကွယ်မျိုးမှပေးနိုင်တာမတွေ့ရသေးပါဘူး။ဒါကြောင့်အခုမူဆယ်နေဆက်ဘက်မှာမြန်မာစစ်စည်းကုန်တွေတွေထိခိုက်နေတာနေရတဲ့ပြဿနာဟာကိုဗစ် -19 ကြောင့်မဟုတ်ပဲမြန်မာအစိုးရစီးပွားကူးသန်းဝန်ကြီးဌာနရဲ့စွမ်းဆောင်ရည်အားနည်းမှုကြောင့်သာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်။
ဖြစ်ပါစေသောရရှင်များရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါတော့မယ်။နောက်ပိုင်းမှာတော့သောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာအဒီလက်ဆောင်ကိုလည်းနားဆင်ရမှာဖြစ်ပါရဲ့ရှင်။
ုံး Facebook Messenger ကနေပြီးတော့စာတို့လေးတွေရေးလာတဲ့သောရရှင်တွေရဲ့စာတွေကိုပြောပြပေးတော့မှာပါ VOE ကိုကျေးဇူးတင်ပါတယ်တရင်မှန်ပြောပေးတဲ့အတွေ့အကြုံပါလို့ဆိုလာတဲ့သောရရှင်ကတော့ Superman ဆိုတဲ့ Facebook အကောင့်ပိုင်ရှင်ဖြစ်ပါတယ်ဇော်ဟောဆိုတဲ့ Facebook သောရရှင်ကတော့ Main Engine ကိုပြောပေးပါတယ်COVID-19 နဲ့ပတ်သက်တဲ့အခြေအနေတွေကိုဒေါက်တာဇေယျတက်နဲ့ Skype ကနေ interview လုပ်ပေးပါအောင်လို့ရယ်ဟုတ်ကဲ့ပါအကြောင်းထူးရင်ထူးသလိုဒီသက်ဆိုင်ရာဌာနတွေကဆရာဝန်တွေနဲ့ဆက်သွယ်မေးမြန်းပြီးတော့ interview တွေတင်ဆက်ပေးနေပါရဲ့ရှင်မင်းချင်းကိုလည်းပြောလိုက်ပါမယ်နော်အားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ပြင်းပြင်းထန်ထန်ရိုက်ခတ်နေတဲ့ကိုရိုနာဗိုင်းရပ်စ်ကပ်ဘေးကိုတော့ဒီမြန်မာနိုင်ငံကနိုင်ငံသားတွေအပြင်ကမ္ဘာတစ်ဝှမ်းမှာရောက်နေကြတဲ့နိုင်ငံအသီးသီးကမြန်မာတွေလည်းခံစားနေကြရတာပါနော်ဒီထဲမှာဒီတစ်ပတ်တော့ရေးလာတဲ့သောရရှင်တွေရဲ့စာတွေထဲမှာတော့အိန္ဒိယနဲ့မလေးရှားကရေးလာတဲ့သောရရှင်တွေရဲ့စာတွေကိုဖော်ပြပေးသွားခြင်းပါတယ်ဘေးစ်ဖတ်အောင်ကိုဆိုတဲ့သောရရှင်က VOA ရဲ့ခံစားရပါတယ်တဲ့ဘာကြောင့်များပါလဲသူကအိန္ဒိယမှာဈေးဝယ်ရတာမလုံခြုံတော့ပါဘူးဗိုင်းရပ်စ်ကလာနေပါပြီဆိုပြီးတော့ဈေးရောင်ရောင်းမပေးခြင်းကျွန်တော်ကတရုတ်ဟုတ်မဟုတ်ဆိုတာလည်းမသိကြဘူးမြန်မာပြည်ကပြောတော့အကြမ်းဖက်တမာနိုင်ငံကလို့ပြောသွားသေးတယ်တဲ့သူတို့ပြောတဲ့ဟင်ဒီစကားနဲ့ပြောမှဈေးဝယ်ခွင့်ပေးတယ်ဗိုင်းရပ်စ်ကဟင်ဒီလိုပြောရတယ်ဆိုပြီးတော့ကြိုဆိုကြပြီမဲ့ရောကတော့တင်မလာနဲ့ဆိုပြီးတော့ကြမ်းတဲ့စကားနဲ့ချက်ဆန့်ခံရပါတယ်ဆိုပြီးတော့အိန္ဒိယရမြန်မာဒုက္ခတဲ့တူဆိုပြီးတော့ဒီသောရရှင်ရေးလာပါတယ်ရှင်နောက်ထပ်အိန္ဒိယကရေးလာတဲ့သောရရှင်တစ်ယောက်ကတော့ဆိုခဆိုတဲ့သောရရှင်မှာ VOE သတင်းပို့ပေးသူတွေအားလုံးကိုကျေးဇူးတင်ပါတယ်တခုလောက်တော့သတင်းပို့ခြင်းလို့ပါအခုအိန္ဒိယမှာမြန်မာပြည်သူပြည်သားများစွာပြိမိနေပါတယ်စားဖို့နေဖို့အတွက်ဒီပါအခက်အခဲမှုတွေနဲ့ကြုံတွေ့နေရပါပြီအစိုးရအနေနဲ့တရုတ်ထိုင်းမှာရှိတဲ့ပြည်သူတွေကိုပြန်ပြီးတော့ခေါ်ယူသလိုအိန္ဒိယမှာရှိတဲ့မြန်မာပြည်သူတွေကိုလည်းခေါ်ယူဖို့ပန်ကြားခြင်းပါတယ်ဆိုပြီးတော့ဆိုခဆိုတဲ့အိန္ဒိယကသောရရှင်ရေးလာပါတယ်ရှင်အခုတော့ဒီကိုရိုနာကပ်ဘေးရဲ့တန်ကိုတော်တော်ခံနေရပါတယ်ဆိုတော့မလေးရှားရောက်မြန်မာတွေရဲ့အစာတွေကိုလည်းဖော်ပြပေးသွားခြင်းပါတယ်နော်မလေးရှားကနိုင်ငံတော်ဝန်ထမ်းတန်ယုံကတာဝန်ရှိသူတွေနဲ့မလေးရှားနိုင်ငံကအီမီဂရေးရှင်းကိုကျွန်တော်တောင်းဆိုလို့ရမယ်ဆိုရင်တောင်းဆိုခြင်းပါတယ်ဆိုပြီးတော့စာရေးလာတဲ့ကိုအောင်စော်လင်းကတော့သူ့ရဲ့နိုင်ငံကူးလက်မှတ်နံပါတ်ပါထည့်ပြီးရေးလာတာပ
ါ COVID-19 ဖြစ်လာကစားအချိန်တစ်လအတွင်းတုန်းကတရုတ်ပြည်မှာပဲဒီရောဂါတွေရှိနေတုန်းကျွန်တော်တို့မလေးရှားမှာရောက်နေတဲ့သူတွေကြကြမတိုင်ခင်မြန်မာပြည်အပြီးပြန်ဖို့ဆိုပြီးတော့ပါမစ်မတူဘဲနဲ့ကျွန်တော်တို့ပဲလေရင်လက်မှတ်ကြိုဝယ်ပြီးစီရင်ထားသူတွေအများကြီးရှိမှထင်ပါတယ်။မတ်လ19ရက်နေ့ကစပြီးလော့ခ်ဒေါင်းချလိုက်တုန်းကခဏပဲထင်လာခဲ့တာ။ကာယောဂါကြောင့်အခုဂျွန်9ရက်နေ့ထိထပ်တိုးလိုက်တော့အခုအဆင်မပြေတဲ့အခြေအနေဖြစ်လာပါတယ်။အစားတုံးကတော့မလေးရှားကနိုင်ငံသားအလို့သမားတိုင်းထင်နေကြတာကအလို့ပါမေရှိနေတဲ့အလို့သမားတိုင်းအခြေခံလစာရကြမယ်ပေါ့လေ။ကျွန်တော်တို့လိုပြန်ဖို့တထေးလဲပြောထားသူတွေပါမစ်မတိုးထားသူတွေကနိုင်ငံလည်းမပြင်ရပဲတောင်းတင်းနေပါလေလာစားမပြောနဲ့ဘာမှလည်းမရပါဘူးတတိယကလည်းပြစ်ထားပါလေကျွန်တော်ပါမေက factory worker ဆိုတော့ passport ကတတိယကယူထားလိုက်တာပါပါမေကလည်း April 26ရက်နေ့ကကုန်သွားပါပြီဒီမှာသူ့နိုင်ငံသားတွေကြတော့အစိုးရရဲ့ထောက်ပံ့ခြင်းနဲ့အိမ်ပြေမထွက်ရလေကောင်းလင်စူသူတွေကများပါတယ်အခုကအလုံးအစင်ပြေတယ်လို့ပါပဲစိတ်ယုံလူသမားတွေကိုအခြေခံလာစားဒါမှမဟုတ်စားစိတ်ကုမ္ပဏီကနေထောက်ပံ့နေပါတယ်အလေလာပြီးကိုဗစ်ကြောင့်ပြန်မရသူတွေပြီးတော့ကျွန်တော်တို့လိုအပြီးပြန်မယ်ဆုံးဖြတ်ပြီးတော့တောင်းတင်နေတဲ့လူတွေမြန်မာနိုင်ငံကပြန်ခေါ်မယ့်စီရင်တယ်များစဉ်းစားပေးနိုင်မလားတန်ယုံကတောင်းဝန်ရှိသူတွေကိုမေးချင်လို့ပါအခုကြားနေရတာကပထမတစ်ခေါက်ကယ်ဆယ်ရေးလျင်မှာအလို့သမားတွေမပါပဲပါမင်းနဲ့အလို့လို့သူဆိုင်ပန်ရှင်ဘာညာကွိကတွေကအရန်အရန်အစဉ်ပြေးနေကြတဲ့လူတွေကအရင်ပြန်သွားကြတော့စိတ်မကောင်းဘူးပေါ့ဗျာကြားမိတာကိုပြောတာပါဒီစက်ရုံမှာလုခဲ့တာ2017 60ပါမယ့်စာရုံးကလေးကလုခဲ့တာပါဒါတွေထားလိုက်ပါတော့ကျွန်တော်တို့ပြန်ရင်ဒဏ်ငွေဆောင်ရအောင်မလားဒါပါပဲခင်ဗျာအများကြီးရင်းနေရင်ထောင်ထဲရောက်သွားဖို့များလို့ပ
ါဟုတ်ပါတယ်ဒီလိုမျိုးကပ်ဘေးဒုက္ခကြားထဲမှာသူများတိုင်းတစ်ပါးနိုင်ငံမှာသွားပြီးတော့ဒီတောင်းတင်နေရတဲ့ကိစ္စတော်တော်လေးကိုခက်ခဲတယ်ဆိုတာသိရပါတယ်ဒီလိုစာတွေဖတ်ရလို့လည်းအထူးစိတ်ပင်ပန်းစိတ်မကောင်းဖြစ်ရပါတယ်ရှင်ကိုအောင်စော်လင်းနဲ့ဒီမလေးရှားမှာပြင်းပြီးဒုက္ခရောက်နေတဲ့သူတွေ အခြေအနေတွေအများဆုံးအဆင်ပြေပါစေလို့ပဲကြားထဲကဆူတောင်းပေးမိပါတယ်နော်ဒီလေးရင်ခီးစင်နေလဲအခုပြန်တန်းပြီးတော့ခေါ်နေပြီဆိုတော့မကြခင်တော့ကိုယ်လည်းရလာမယ်လို့ပဲမျှော်လင့်ရပါတယ်နောက်ထပ်မလေးရှားရောက်နေတယ်ဆိုတဲ့တော့ရှင်ရေးလာရဲစာကတော့ကျွန်မျိုးဆိုတဲ့တော့ရှင်မှာမင်္ဂလာပါတဲ့ကျွန်တော်အခုမလေးရှားမှာပါရခိုင်သားလေးတယောက်ဖြစ်ပါတယ်မလေးရှားမှာကျွန်တော်တို့မြန်မာတွေဒုက္ခရောက်နေပ ဟုတ်ကဲ့ကျမတို့ကလည်းကြားတွေကနေဒီလိုတော်တော်ရှင်ရဲ့စာရေးလွှင့်ပေးတာမျိုးဒါမှမဟုတ်သက်ဆိုင်ရာနိုင်ငံတွေကဖြစ်ပေါ်နေတဲ့သတင်းတွေကိုတင်ဆက်တာမျိုးကလွယ်လို့အထူးစိတ်မကောင်းဖြစ်ရပါရဲ့နော် ဖီယူကိုစာရေးလာကြတဲ့တော်ရရှင်တွေမှာမြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးတော့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုလိုလိုလည်းထုတ်ဖော်ရေးသားလာကြတဲ့စာတွေကိုလည်းလက်ခံရရှိရပါတယ်ဒီထိကစာတစ်စောင်ကိုအခုဆက်ပြီးတော့ဖော်ပြပေးကြပါမယ်နော် မင်္ဂလာပါဗီအိုအခုကဘာကြီးတွေအပူပင်နေများနေတဲ့တစ်ချိန်မှာဗီအိုကတက်စင်အကြံပြုချင်တာလေးရှိလို့ပါဆိုတော့ရေးလာတဲ့တော်ရရှင်ကတော့
ပရိကန်ဆွေရနဲ့အထက်နိုင်ငံခေါင်းဆောင်ကြီးတွေအနေနဲ့မြန်မာပြည်ကိုပိတ်ဆို့မှုပြုလို့မယ်ဆိုရင်တိတိကျကျအလင်းထားစစ်စစ်ပြီးတော့ချက်မှတ်စီချင်လို့ပါဘာဖြစ်လို့လဲဆိုတော့ US အပအဝင်အထက်နိုင်ငံကြီးတွေကပိတ်ဆို့ကန့်သတ်မှုများလာလေလေအင်းကြီးချင်းစုကြီးအတွက်တော့ကြိတ်ပြုံးနေပါပဲမြန်မာပြည်သူနဲ့လက်ရှိပြည်သူအစိုးရအနေနဲ့ကတော့မရှိတာမဆိုင်တာပါဗျာဒါကို VOA ဝိုင်းတော်သားတွေနဲ့အတူမြန်မာပြည်သူတွေလက်ရှိပြည်သူအစိုးရအနေနဲ့သိနေပေမဲ့မပေါင်းခြင်းလဲပြုံးနေရ နံမီနဲ့လည်းရှူနေရအောင်ပါပေါ့ခုနေ့ကကရင်ပြည်နယ်မြို့သစ်တဲတဲ့ကိစ္စလေးကြားသိရတော့မြမကြီးဟာမိတ်ဆွေကြီးတို့အတွက်လုံချင်တိုင်းကိုဖြစ်နေပါရောလားဗျာလို့အတွေးဝင်မိပါတယ်စိတ်တော့မကောင်းပါဘူးဒါလဲကိုလူတွေပါလို့ဖြစ်ရတာပါပဲဒီအခြေအနေကနေကြော်လွားနိုင်ဖို့မြမကြီးတို့ကိုအားကိုးနိုင်ဖို့ခေအဆက်ဆက်မိတ်ဆွေကြီးရဲ့ကြီးစိုးပူကြောင့်မဟုတ်မြမကြီးတို့နဲ့ ကြည့်သူအစိုးရများအနေနဲ့မိတ်ဆွေကြီးကိုတရားမျှတတဲ့ဆက်ဆံရေးမျိုးနဲ့ဆက်ဆံနိုင်အောင် US
အပါအဝင်အထက်နိုင်ငံကြီးတို့အနေနဲ့ဒီကမ္ဘာကပ်ဘေးကြီးကိုကြော်လွားပြီးနောက်ပိုင်းမြန်မာပြည်မှာရင်းနှီးမြှုပ်နှံမှုကိုလက်ရှိအစိုးရကိုယုံကြည်ခြင်းအားဖြင့်ဓာတ်လုပ်ပေးကြပါလက်ရှိအစိုးရကိုဝန်ရံပေးစေချင်ပါတယ်ဟုတ်ကဲ့အနောက်နိုင်ငံတွေကနေပိတ်ဆို့မှုတွေပိုပြီးတော့ဖိတိုးလှုပ်လာတဲ့အခါမှာ ဒီအရှိတ်ဗမာရှိတဲ့အိန္ဒိယနိုင်ငံကြီးရဲ့အမျက်ထုတ်မှုကိုကြုံတွေ့ရပါလိမ့်မယ်ဆိုပြီးဒီသောရရှင်စိတ်ပူပြီးရေးလာတာဖြစ်ပါတယ်ဒီသောရရှင်က VOA ဝိုင်းတော်သားတွေတင့်ရင်တင်တယ်လို့ကြုံရင်ကြုံတယ်လို့အခွင့်အရေးတာရင်တာတယ်လို့အထက်နိုင်ငံခေါင်းဆောင်များပို့ပြီးတော့ကြားသိအောင်ကူညီပြီးပြောပေးကြပါတယ်အရင်တော့ကလည်းဝိုင်းတော်သားတွေအနေနဲ့အခွင့်အခါရှိရင်ရှိတယ်လို့ပြောနေကြမယ်ဆိုတာ ကျွန်တော်ယုံကြည်ပါတယ်ဆိုတော့ရေးထားပါတယ်ဟုတ်ကဲ့ပါဗီဒီယိုသတင်းဌာနအနေနဲ့မြန်မာနိုင်ငံကအရေးကြီးတဲ့သတင်းတွေကိုနိုင်ငံတကာသိရှိဖို့လေအင်္ဂလိပ်ဘာသာနဲ့တင်ပြပေးနေတာဖြစ်ပါတယ်နော်တော်ရရှင်ရဲ့ပေးစာတွေကိုဒီပတ်ဒီမှာရဲ့ချင်ပါတယ်ရှင်တေးချောင်းလာတဲ့တော်ရရှင်တွေအတွက်နောက်ပိုင်းမှာမေတ္တာတိလက်ဆောင်မြန်မာသချင်းလေးတစ်ပုဒ်နဲ့ထုတ်လွှင့်ဖြော်ပြပေးအောင်မ
ကျမတို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးစုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် view American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးချက်တာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ view မြန်မာပိုင်းစာမျက်နှာဖြစ်တဲ့ view bammy's news ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောစနေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှကြိုးစွနေပါတယ်ရှင်အခုတော့ဒီကောင်းလာရဲ့သောရရှင်ကြီးတွေမြန်မာပြည်နဲ့ဂျပန်နဲ့ဆက်ပြီးတော့ဖြောပြေးပေးကြပါတယ်ရှင်ဒီတစ်ပတ်ဒီကောင်းလာရဲ့သောရရှင်ကတော့ကြော်စင်ဆိုးဆိုတဲ့သောရရှင်မှာ Messenger ကနေပြီးတော့စာရေးပြီးတော့တောင်းဆိုလာတာဖြစ်ပါတယ်
ခြားသောအချိန်တွေလည်းသူ့လိုပဲတချင်တောင်းနေတယ်ဆိုရင်တော့ကျမတို့ရဲ့ Facebook စာမျက်နှာ Messenger ကနေပြောလာပြီးတော့စာရေးပြီးတော့တချင်တောင်းနိုင်ပါတယ်လို့သတင်းပေးချင်ပါတယ်နော်ဒီတော့ရှင်ကျော်စင်ဆိုကကျွန်တော်ကတော့စကိုင်းတိုင်းဒေသကြီးရေဦးမြို့နယ်ဝတဲကြီးရွာကပါတဲ့။လာမယ့်မေလ20ရက်နေ့မှာမွေးနေ့ကျရောက်တဲ့စကိုင်းတိုင်းဒေသကြီးတမူးမြို့နယ်ထင်စင်းရွာတစ်ကြီးရွာကခြေရတဲ့သူမနှင်းဖြိုးဝေရဲ့အသက်20ပြည့်မွေးနေ့လက်ဆောင်ဖြစ်နေဗန်နီဖြိုးရဲ့အလွမ်းပြေနန်းဆိုတဲ့တခြင်းလေးကို VOA ကတဆင့်မွေးနေ့လက်ဆောင်ပေးပို့လိုက်ပါတယ်တဲ့။ဟုတ်ကဲ့ထင်စင်းရွာတစ်ကြီးရွာကမနှင်းဖြိုးဝေအတွက်ကျေးဇူးမြို့နယ်ဝတ်သေးကျေးရွာကကိုကျော်စင်ဆိုမြတ်တာဒီလက်ဆောင်ပေးပို့ပါရရှင်။သူတောင်းဆိုထားတဲ့ဗန်နီဖြိုးတီဆိုတဲ့အလွမ်းပြေအနမ်းဆိုတဲ့တခြင်းလေးနဲ့ဒီတစ်ပတ်ဖြောပြီးပေးချင်ပါရနော်။မန်နင်းဖြိုးဝေမင်္ဂလာမွေးနေ့ဖြစ်ပါစေလို့လည်းဆုတောင်းပေးချင်ပါတယ်။တေးတောင်းတဲ့တော်ရရှင်တွေရော VOA တေးချစ်တော်ရရှင်တွေရောဗန်နီဖြိုးတီဆိုထားတဲ့အလွမ်းပြေအနမ်းဆိုတဲ့တခြင်းလေးကိုနှစ်ဆိုင်ခံစားနိုင်နိုင်မယ်လို့မျှော်လင့်ပါရရှင်။နားဆင်ကြည့်ပါအောင်နော်။ရေးသားပေးပို့လာကြတဲ့ VOA မြန်မာပိုင်းသတင်းရှင်တွေရဲ့ဝေဖန်ကြံပေးစာတွေရှင်းပွင့်စာတွေနဲ့တေးသချင်းတောင်းလွာတွေကိုတနင်္ဂနွေညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook အစာမျက်နှာကနေပြော်လဲတိုက်ရိုက်နားဆင်နိုင်ပါတယ်။တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုနဲ့ Facebook ကနေပြော်တိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့VOA ရဲ့ internet ဆာမျက်နှာမှာပြန်ပြောင်းနားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
ခုဆက်ပြီးထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။ဘရာဇီးနိုင်ငံကစန်းနီးယားပညာရှင်တယောက်ဟာအမေညာနေ့မှာစန်းနီးယားကားနဲ့လှည့်လည်ဖျော်ဖြေခဲ့ပါတယ်။ကိုရိုနာကပ်ရောဂါကာလအတွင်းလူတွေခက်ခွာခွာနေရမယ့်စီးကန်းကိုလိုက်နာတဲ့လူနှစ်ယောက်စားတောက်နိုင်တဲ့ဖန်လုံးအိမ်လေးတွေကိုနယ်သာလန်နိုင်ငံမှာဖန်တီးလိုက်ပါတယ်။ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငင်းချမ်းနဲ့မက်ခင်ဖြူဖြူတို့ကတင်ဆက်ထားပါတယ်။ဘရာဇီးနိုင်ငံကဆန်နီယာတီးသူတယောက်ဟာထရက်ကားတစ်စင်းပေါ်ဆန်နီယာတင်ပြီးအမေများနေမှာတဲ့လေဖြောပြေးခဲ့ပါတယ်။ Movie Mother Day Concert အမေများနေလှဲ့လေဖြောပြေးပွဲလို့နာမည်ပေးထားတဲ့ဒီပွဲကို သံသယပညာရှင်ရော်ဒီဂရိုခူနာကတီးခတ်ပေးခဲ့ပါတယ်။ကိုရိုနာကပ်ရောဂါကာလအတွင်းအိမ်ထဲမှာပိတ်မိနေတဲ့အမေများအတွက်ဖျော်ဖြေပေးခဲ့တာပါ။ဒေသဆိုင်ရာစီးပွားရေးလုပ်ငန်းတွေကလည်းသူ့ဖျော်ဖြေပွဲအတွက်ပူးပေါင်းကူညီပေးခဲ့ပါတယ်။လက်လက်ဖျော်ဖြေဖို့လိုအပ်တဲ့ကားကိုကားအယောင်စင်တာကကူညီပေးခဲ့ပြီးဝတ်စုံကိုလည်းစာပယ်လူကအချုပ်သမားတယောက်ကကူညီခဲ့တာပါ။ဒီဖျော်ဖြေမှုဟာအီတလီနိုင်ငံကဖျော်ဖြေမှုတွေကိုအတူယူပြုလုပ်ခဲ့တာဖြစ်ပြီးတော့အမေများနေမှာသားသမီးတွေမြင်းမြစ်တွေနဲ့တီးကြခွဲနေရတဲ့အမေတွေအဖိုးအဖွားတွေအထူးကြံမှုဝေဒနာကိုတတ်တာစီဖို့ရည်ရွယ်တာလည်းဖြစ်ပါတယ်ခင်ဗျာ
COVID-19 ကရောဂါကာလအတွင်းလူတွေခက်ခွာသွားနေပြီးစားတောက်ဆိုင်မှာများစွာထိုင်စားနေဖို့နယ်ဒလန်နိုင်ငံကစားတောက်ဆိုင်တစ်ခုဟာလူလျောက်ထိုင်လို့ရတဲ့ဖမ်းလို့အိမ်လေးတွေကိုဖမ်းတီးလိုက်ပါတယ်အပြင်ဘက်မြေကမ်းဘေးမှာစတိုင်ကြကြများစွာထိုင်စားလို့ရအောင်တည်ထွင်ထားတာလည်းဖြစ်ပါတယ်။စပွဲချိုးတွေကလက်အိတ်ကြွေနှင်းနှဖုံးကာယံတွေကိုဝတ်ဆင်ထားပြီးတော့ဟင်းပွဲတွေချပေးတဲ့အခါမှာလည်းဗိုလ်ပြားရှိကြီးတွေကိုသုံးပြီးအဝေးကနေပဲဟင်းပွဲချပေးနိုင်အောင်စီစဉ်ထားတာပါ။အီတန်စားတောက်ဆိုင်ဟာလောလောဆယ်မှာတော့မိသားစုတွေမိတ်ဆွေတငယ်ချင်းတွေနဲ့အရင်ဆုံးအမီးတဘောမျိုးစမ်းကြည့်နိုင်ပါတယ်။တိကျဖန်လို့အိမ်လုပ်ငန်းလိုနာမည်ပေးချပြီးတော့စားသုံးသူတွေအဆင်ပြေပြေနဲ့ဘေးကင်းစေဖို့တန့်ရှိဘယ်လိုလုပ်မလဲဝန်ဆောင်မှုဘယ်လိုပေးမလဲစရာတွေကိုသင်ယူနေကြပါတယ်လို့ဒီစားတောက်ဆိုင်ကိုဦးဆောင်သူတူကပြောပါတယ်။နယ်သာလန်နိုင်ငံမှာစားတောက်ဆိုင်တွေကိုပါဆယ်ပဲရောင်းချခွင့်ပေးထားတာဖြစ်ပြီးအများပြည်သူထိုင်စားနိုင်တဲ့နေရာတွေကိုတော့အနည်းဆုံးမေလ19ရက်နေ့အထိပိတ်ထားတာပါ။လူတွေကိုခက်ခွာခွာနေခိုင်းတဲ့စီကံအတိုင်းသာဆိုင်တွေကိုပြန်ဖွင့်ရရင်တော့သူတို့အရှုံးပေါ်လိမ့်မယ်လို့နယ်သာလန်စားတောက်ဆိုင်အသင်းကပြောပါတယ်ရှင်။
အမေရိကန်နိုင်ငံယူတာပြည်နယ်ကကားကိုမောင်းပြီးလမ်ဘိုမီနီပြိုင်ကားဝယ်ဖို့ထွက်လာခဲ့တဲ့၅နှစ်သားတယောက်အကြောင်းကိုပြောပြပေးပါမယ်။ယူတာပြည်နယ်ကရင်တိန်ရဲတွေဟာအရက်မူးပြီးမောင်းနေတယ်လို့ထင်ရတဲ့ကားတစ်စီးကိုရက်ခိုင်းရာကနေအသက်၅နှစ်အရွယ်ကလေးတယောက်ကိုယင်မောင်းသူနေရာမှာဖမ်းဆီးရမိခဲ့ပါတယ်။ရဲတွေကစစ်ဆေးတဲ့အခါမှာတော့သူဟာမိဘဖြစ်သူတွေနဲ့စကားများပြီးတဲ့နောက်သူတို့ရဲ့ကားကိုခိုးမောင်းလာပြီးကယ်လီဖိုးနီးယားပြည်နယ်ကလမ်ဘိုဂီနီတိုင်ကားဝယ်ဖို့ထွက်လာခဲ့တာလို့ပြောပါတယ်။ရဲတွေကစစ်ဆေးတဲ့အခါမှာတော့သူ့အိတ်ထဲမှာအမေရိကန်ဒေါ်လာ3ဒေါ်လာပဲပါတယ်လို့ Twitter မှာထုတ်ပြန်ထားပါတယ်။အဲ့ဒီကလေးနဲ့ရဲတွေစကားပြောတဲ့ဗီဒီယိုကို YouTube Internet စာမျက်နှာပေါ်မှာတင်ခဲ့တဲ့အခါမှာတော့ကြည့်ရှုသူတန်းနဲ့ချီပြီးရှိခဲ့ပါတယ်။အဲ့ဒီကလေးကဘယ်သူလဲဆိုတဲ့အချက်အလက်အသေးစိတ်တွေကိုတော့ရဲတွေကမထုတ်ပြန်ခဲ့ပါဘူးခင်ဗျာ။
အမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုတော့သတင်းအကျဉ်းချုပ်ကိုပြောပြမှာပါ။ရရှိကဘာတဝံကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူ 4.8 သန်းနီးပါးနဲ့သေဆုံးသူ 3,000 ကျော်ရှိပါတယ်။အများဆုံးကူးစက်ခံရတဲ့အမေရိကန်ပြည်ထောင်စုမှာတော့ကူးစက်သူဦးရေ 1,000 ခွဲကျော်နဲ့သေဆုံးသူ 8,900 ကျော်ရှိပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ကပ်ရောဂါကာကွယ်ထိန်းချုပ်ရေးသမ္မတဒေါ်နယ်ထရန့်အစိုးရကင်တွယ်ဆောင်ရွက်ပုံမှာခေါင်းဆောင်မှုပိုင်းအရေးချင်းကိမဲ့ကြောင်းသမ္မတဟောင်းအိုဘားမားကစနေနေ့ကဝေဖန်ပြောကြားခဲ့တဲ့အပေါ်မှာဘရက်အိုဘားမားဟာအရေးအချင်းမရှိတဲ့သမ္မတဖြစ်တယ်လို့သမ္မတထရန့်ကတနင်္ဂနွေနေ့ကတုံ့ပြန်ပုတ်ခတ်ပြောဆိုခဲ့ပါတယ်။မြန်မာနိုင်ငံမှာတော့ COVID-19 ရောဂါပိုးကူးစက်ခံရသူနောက်ထပ်2ဦးထပ်မံတွေ့ရှိခဲ့တဲ့အတွက်စုစုပေါင်းကူးစက်ခံရသူ180ကျော်ရှိသွားပါပြီ။သေဆုံးသူကတော့6ဦးရှိပါတယ်။ VOA မြန်မာပိုင်းရဲ့တနင်္လာနေ့နဲ့ခင်းအစီအစဉ်တွေကိုနားဆင်ကြကြတာပါရှင်။ COVID-19 အရေးပေါ်အခြေအနေအရ VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ COVID-19 ကပ္ပကပ်ဘေးရောဂါကြီးကနေမြန်မာပြည်သူပြည်သားအားလုံးကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.